ရခိုင်ပြည်နယ်ရေးအတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာသူတို့ရဲ့လုပ်ငန်းအစီအစဉ်လုပ်ငန်းတာဝန်သတ်မှတ်ချက်စတာတွေကိုဒီကနေ့နေပြည်တော်မှာထုတ်ပြန်လိုက်ပြီးသူတို့လုပ်ငန်းစဉ်ဟာတစုံတယောက်ကိုပြစ်တင်ရှုံချဖို့မဟုတ်ကြောင်းကော်မရှင်ဥက္ကဋ္ဌကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မှာ ARSA ဖွဲ့ကအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့နောက်မြမလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရာမှာလူခွင့်ရေးချိုးဖောက်တာတွေရှိခဲ့ကြောင်းဆွဆွဲချက်တွေအပေါ်စစ်ဆေးနိုင်ဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုပြီးခဲ့တဲ့လကုံပိုင်းကဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဒီကော်မရှင်ကသူတို့ဟာဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ယူမှုရှိစေဖို့အတွက်စုံစမ်းစစ်ဆေးပြီးရခိုင်ပြည်နယ်ငြိမ်းချမ်းမှုနဲ့တည်ငြိမ်အေးချမ်းမှုရရှိစေဖို့အတွက်အကြံပေးဆောင်ရွက်သွားမှာဖြစ်ကြောင်းထုတ်ပြန်ပါတယ်ဒီလိုဆောင်ရွက်ရမှာမြန်မာနိုင်ငံဥပဒေအပြင်နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့အညီဆောင်ရွက်မှာဖြစ်ကြောင်းတည်င်းအချက်လက်ရယူရမှာမြန်မာအစိုးရအပြင်တမရော်နဲ့ရဲတပ်ဖွဲ့အပါအဝင်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအဝေးနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဖော်ပြပါတယ်ကော်မရှင်အဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်မြန်မာအစိုးရထံကရယူမှာဖြစ်တယ်လို့ကော်မရှင်နဲ့ပူးပေါင်းဆောင်ရွက်တဲ့လူခွင့်ရေးချိုးဖောက်ခံရသူတွေနဲ့မျက်မြင်သက်သေတွေရဲ့လုံခြုံရေးအတွက်လည်းကာကွယ်သွားမှာဖြစ်ကြောင်းထုတ်ပြန်ပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ကော်မရှင်ဥက္ကဋ္ဌတာမတ်ကြီးရိုဆာရီယိုမန်နာလိုကကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေဟာတစုံတယောက်ကိုအပြစ်တင်လက်ညှိုးထိုးဖို့မဟုတ်ကြောင်းပြောဆိုပါတယ
်။ I assure you there will be no blaming of anybody, no finger pointing of anybody.
ကျမတို့ဟာလူတူတယောက်ကိုအပြစ်တင်တာလက်ညှိုးထိုးတာတွေလုံးမမဟုတ်ကြောင်းဒီလိုလှုပ်ချင်းအားဖြင့်ဘာမှရနိုင်မှာမဟုတ်ကြောင်းနဲ့ကျမတို့ရဲ့လုပ်ငန်းစဉ်ကတော့ကျမတို့ကိုကူညီခြင်းနဲ့ကျမတို့ကပြန်လည်ကူညီပေးဖို့ဖြစ်ကြောင်းနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်းကော်မရှင်ဥက္ကဋ္ဌတမ်မတ်ကြီးရိုဆာရီယိုမန်နာလိုကပြောဆိုသွားတာပါကော်မရှင်ဟာအခင်းဖြစ်ပွားရနေရာတွေကိုတွားရောက်စုံစမ်းမှဖြစ်တယ်လို့လွတ်လပ်မှုဘယ်မလိုက်မှုပွင့်လင်းမြင်သာမှုစတဲ့အချက်တွေနဲ့အတူဆောင်ရွက်သွားမှဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ကော်မရှင်ရဲ့အစီရင်ခံစာနဲ့အကြံပြုချက်တွေကိုတနည်းအတွင်းမှာနိုင်ငံတော်သမ္မတဆီကိုတင်ပြမှဖြစ်ပါတယ်။ကော်မရှင်ကိုတော့ဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့တမ်မတ်ကြီးရိုဆာရီယိုမန်နာလိုကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတမ်မတ်ကြီးကင်ဇိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြတ်သိန်းနဲ့ UNICEF နဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းအုပ်ကြီးဟောင်းပမောက္ခဒေါက်တာအောင်ထွန်းသက်တို့နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်